သိမ့်သန်းခင်ဗျာဒီနေ့သတင်းစာရှင်းလင်းပွဲလုပ်တဲ့ကိစ္စမှာဘယ်အချက်တွေအဓိကထားပြီးရှင်းလင်းသွားပါလဲခင်ဗျာ
ဘိုင်းသုံးဘိုင်းကျွန်တော်တို့ကရှင်းတာပေါ့နော်ပထမဘိုင်းကတော့ဝမ်ပေါင်းကုမ္ပဏီနဲ့ဒီ background data ကစီစဉ်ရကြမှာထုတ်ခဲ့တဲ့ပြည်ရင်စာချုပ်တွေကဥရေကြောင့်တရားမျှတမှုရှိမရှိတရားဝင်မှုရှိမရှိဆိုတာဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီ background data ကပြည်သူတွေက2019ခုနှစ်ဇူလိုင်လတည်းကစပြီးတော့လွတ်လပ်စွာဆန္ဒပေါ်ထုတ်ဖို့အတွက်ဖွဲ့စည်းပုံစံအုပ်တွေကပေးထားတဲ့ခွင့်ရင်းနဲ့အညီကျွန်တော်တို့တက်ဆိုင်ရာမြို့နယ်တူရက်ကွန်မြူနတီပြင်ပြီးတော့ဆောက်ထားခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့ဆက်တဲ့ချိန်တိုင်းနဲ့ပေးချခံရတာအဲ့ဒီလိုလုပ်တာဖွဲ့စည်းပုံစံအုပ်တွေကိုချိုးဖောက်အကြမကြဆက်ချက်ရယ်နောက်တတိယချက်ကတော့ကျွန်တော်တို့စုံစမ်းတွေ့ရှိခဲ့ရတာကတော့မှချိန်မုန်းရတဲ့လက်နက်က white phosphorus smoke grenade လို့ခေါ်တဲ့လက်နက်ဖြစ်နေတယ်ဆိုတော့ဒါဟာကျွန်တော်တို့အမိဒီဇိုင်းဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်များအရရတားပြစ်မှတ်တွေကိုသုံးဖို့မရှိဘူးတားမြစ်ထားတာဖြစ်တဲ့အတွက်ဒါဒီနိုင်ငံဥပဒေဆိုင်ရာစံနေဆန်းနေနဲ့ကိုင်းနေရှိရှိဆိုတဲ့အချက်ကိုကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်
ချက်သုံးချက်ထဲမှာပေါ့လေပထမအချက်ပေါ့လေဝမ်ပေါင်းကုမ္ပဏီနဲ့ပြည်သူကြားမှာချုပ်ဆိုထားတဲ့ပြည်ရင်စာချုပ်ကဥပဒေနဲ့ကိုင်းနေမှုမရှိဘူးဆိုတာဘယ်လိုအချက်မျိုးတွေပါလဲခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်တို့ကဒီစာချုပ်နဲ့ပတ်သက်ပြီးတော့ဂျွာသားတွေနဲ့ပဲကျွန်တော်တို့ကထုတ်ပြန်ရတာပါကျွန်တော်တို့ဒီပြည်နာရှင်တွေမှာကဲဘောင်ဒေတာကများဖြစ်ကြတယ်ကိုယ်တိုင်ပါဝင်ခဲ့တဲ့မအေးဆွဲမအေးနဲ့ရမတော်တော်မဖြစ်ဘူးလို့ပါတက်ပါတယ်တတိခံလို့တော့နော်
ဟုတ်ကဲ့ပေါ့အခုကပေါ့လေဒီစာချုပ်ကိုမျက်မြင်ကိုယ်တိုင်မဖတ်ရှုရဘဲနဲ့ကြွားသားတွေကိုယ်တိုင်ကလည်းဒီစာချုပ်ကိုဖတ်ရှုရတာမဟုတ်ဘဲနဲ့ပေါ့လေဒီစာချုပ်နဲ့ပတ်သက်ပြီးတော့တရားဝင်နဲ့တရားမဝင်ဘူးပေါ့လေကောက်ချက်ဆွဲတာများနည်းနည်းများစောနေသေးလားခင်ဗျ
မဟုတ်ပါဘူးခင်ဗျာဒါပါစာချုပ်ကကြွားသားတွေကသိဝင်ရှိပါတယ်ပြင်းရင်ဆိုတာနှစ်ခုနှစ်ဖက်ကြားမှာကျွန်တော်တို့ဟိုအတိအကျဆောင်ရွက်နိုင်တဲ့ပေါ့သဘောတူညီချက်ပါအဲ့ဒီသဘောတူညီချက်ကဥရိယအကောင့်ထဲဖွင့်နိုင်မှုဆိုရင်ကျွန်တော်ပြင်းရင်ဥရိယပြဋ္ဌာန်းချက်များရ transparency ရှိရမယ်ကျွန်တော်တို့နောက်တစ်ခါ with consent ဖြင့် free consent လွတ်လပ်တဲ့သဘောဆန္ဒရဖြစ်ရမယ်အဲ့တော့ကျွန်တော်တို့စာချုပ်ကိုနံပါတ်၁ဒေသခံပြည်သူတွေကိုမိတူပေးမထားတာကမမှန်ကန်တဲ့မယုံဖြောင်းတဲ့ယူရချက်လို့ကျွန်တော်ပြောနိုင်ပါတယ်နောက်တစ်ခါစာချုပ်ချုပ်ခဲ့ရတဲ့အခြေအနေပေါ်ပေါက်တဲ့အချက်များအရာဒါတွေအကုန်လုံးကမလျော်ဩဇာတုံးပြီးတော့ချင်းကြောက်ပြီးတော့လုပ်ခိုင်းတဲ့အနေအထားများဖြစ်တဲ့အတွက်စာချုပ်ပေါ်ပေါက်တဲ့အနေအထားအရာကဒါပြင်ရင်ပြစ်နေပါပြီဒါကစရဲပြစ်တဲ့စာချုပ်ဒါကြောင့်မို့ကျွန်တော်တို့ပြောတာမဆောပါဘူး
ဆိုတော့နောက်တစ်ခုကတော့ပေါ့ပြည်သူတွေရဲ့ဆန္ဒဖော်ထုတ်မှုပေါ့လေ17ကြိမ်တိုင်တိုင်ညင်းပယ်ခံရတယ်ဆိုပြောတော့ဒီပိုင်းကလည်းပဲအခုပေါ့လေပုံမှန်18နဲ့ပတ်သက်ပြီးတော့အခုပေါ့လေတဥပဒေကြောင်းအရညင်းခုန်နေတဲ့ကိစ္စလေးတွေရှိပါတယ်ခင်ဗျာဒီပိုင်းနဲ့ဆက်ဆက်မှုများရှိပါသလားခင်ဗျာ
အရှိပါတယ်ခင်ဗျာကျွန်တော်တို့ကဒီဒေဗရောင်းတောင်ကိစ္စကနေဆက်ပြီးတော့ဒီကျွန်တော်ပုံမှန်18နဲ့ဆိုင်ရာကိစ္စပိုကျေကျန်လာတာပေါ့နော်အဲ12ရက်12လ2012မှာဆိုရင်ကျွန်တော်ဒီမြို့ကြီးတွေမှာဒီဒေဗရောင်းတောင်ကိစ္စမှာတန်ဃာတွေပေါ်မှာအင်အားသုံးချေမုန်းတဲ့ကိစ္စမကျေနပ်လို့ဆန္ဒပြတော့ပုံမှန်18နဲ့ဆွဲခံရရှိတယ်ပေါ်ဒီဝချံဝေခန်းရှင်းမှာပေါ့နော်ဒီ354မှာကျွန်တော်တို့နိုင်ငံသားတွေရဲ့အခွင့်အရေးပေါ့ဗျာခုနဒုလဆာစီတန်းနိုင်ငံမှာစီဝေးခွင့်နဲ့ပေးထားတယ်ခိုင်ရက်ကတော့354ခါဝေးပေါ့ကိုပေးထားတယ်ပေးထားပြီးရှေ့မှာပေါ်ပြတယ်354ရဲ့ကျူတင်ပြဌာန်းချက်ကပါလဲဆိုတော့တရားဝင်စုမှုကြီးရရအီချမ်းသာယူဒုံချုံကြီးနဲ့အများပြည်သူရဲ့အကျိုးငါပြဌာန်းတယ်ကိုကျင်လျားကျိုးငါပြဌာန်းတယ်ဥရီများနဲ့ဆက်ညံကိုပြောတာပေါ်ပေါက်တဲ့အချက်တွေကအဲ့ဒီချက်တွေကုန်ကိုက်နေတယ်ကုန်ကိုက်နေပြီးတော့ကျွန်တော်တို့ကဆက်လေ့လာလို့ရှိတယ်ဒီအခန်းရှင်းမှာပဲပါတယ်ပုံမှန်387မှာနိုင်ငံသားများရဲ့ဥရီရပေးထားတဲ့မျက်နှာချက်တွေကိုပေါ်ပြခွင့်အခွင့်အရေးများကိုဘယ်အချိန်မှရုပ်သိမ်းနိုင်လဲဆိုတာအချိန်ဒီသုံးခုပဲပေးထားပါအဲ့ဒါနံပါတ်1ကျွန်တော်တို့ဒီနိုင်ငံသားကြီးကျော်စစ်ပေါ့ဗျာ foreign intervention ဖြစ်တဲ့ကြေဒုတိယချက်ကစစ်ဘောပြည်တွင်းစစ်ဖြစ်တဲ့ကြေတတိယချက်ကရေးပေါ်အခြေအနေဖြစ်ပေါ်နေတဲ့အခြေအနေအဲ့တော့အခုလေဘရောင်းပြည်သူတွေဆန္ဒပြကိုလျှောက်တဲ့နေရာလေဘရောင်းနဲ့မုံရွာမြို့ပေါ်မှာလျှောက်တာပါမုံရွာမှာလေဘရောင်းမှာနိုင်ငံသားကြီးကျော်စစ်မရှိပါဘူးမုံရွာမှာလေဘရောင်းမှာပြည်သူစစ်မရှိပါဘူးမုံရွာမှာလေဘရောင်းမှာကျွန်တော်တို့ဒီအရေးပေါ်အခြေအနေပြညာမထားပါဘူးအဲ့ဒီအခြေအနေတွေမှာဒါတွေကိုညှင်းပယ်ခဲ့တာညှင်းပယ်တဲ့အခွင့်အလမ်းကိုအနိမ့်ထားတာအခွင့်အရေးကိုကျောင်းပြပါပါတယ
်ကိစ္စနဲ့ပတ်သက်လို့ကတော့ဒီဆက်ပြီးတော့ညှင်းခုံရမယ့်အနေအထားမျိုးတွေရောတွေ့မြင်ရလားခင်ဗျာအခြေခံဥပဒေခုံရုံးတို့ဘာလို့ထိရောရောက်နိုင်တဲ့အခြေအနေရှိလား
ကျွန်တော်တို့ကအဲ့ဒီကိုတင်ဖို့ပြင်ဆင်နေပါတယ်ခင်ဗျာရှိနေများတွင်ရတာလေကျွန်တော်တို့နီလန်းပေါင်းစုံနဲ့တွတ်တော်နီလန်းရောတရားစီရင်လမ်းကြောင်းရောဒီကိစ္စကိုကျွန်တော်တို့ဆောရကတက်ကိုပြင်းနေပါတယ
်နောက်တစ်ခုကတော့မိဆုံးဖြူနဲ့ပတ်သက်လို့ပေါ့လေတမိဆုံးဖြူသုံးတယ်ဆိုပြီးတော့ဆရာတို့အနေနဲ့ပေါ့တက်တည်တကာရရနေပေါ့လေတက်ခွဲကန်တွေးရှိချက်တွေနဲ့တင်ထားတယ်လို့လည်းသိရတယ်ခင်ဗျာဒီတွေးရှိချက်ပေါ်မှာပေါ့ဗမာများဆက်ပြီးလုပ်နိုင်မလဲခင်ဗျာ
ကျွန်တော်တို့ကအခုဒီတွေးရှိချက်ကိုမနည်းရတယ်ကျွန်တော်တို့ဒီကုလသမဂ္ဂလူ့ကွန်ရေးကိုယ်စားလှယ်မစ္စတာသောမတ်ဆိုရေးကင်ဒါနာကိုကျွန်တော်တို့အတင်ခါတာပြလိုက်ပြီးတော့အခုဖြစ်ပေါ်တဲ့အချက်တွေကဂျနီဗာကွန်ဗင်းရှင်းသဘောတူချက်များနဲ့အကိုက်ညီမှုမရှိတဲ့အတွက်အပြည်ဆိုင်ရာဥပဒေအရဆက်လက်ပြီးတော့ကျွန်တော်တို့တင်ပြသွားဖို့ရှိပါတယ်နောက်ဒါဒီကော်မရှင်ကလည်းကျွန်တော်တို့တို့ရှိတင်ပြထားပြီးဖြစ်တဲ့အတွက်ဗောရာကြီးအမြင့်ကျယ်ရင်နဲ့တရားဥပဒေစိုးမိုးရေးကိုကျူးကျော်နေတဲ့သမ္မတကြီးကိုယ်တိုင်ပါဝင်ပြီးတော့ဒီဥပဒေနဲ့ဒီဆောင်ရွက်ပေးနိုင်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာဦးသိန်းသားခင်ဗျာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ